နေစီမချတရင်ထောက်များအဖွဲ့RSF ရဲ့ကမ္ဘာတဝန်တရင်လှလခွင့်အညွှန်းကိန်းမှာမြန်မာနိုင်ငံကဒီနှစ်အတွက်အဆင့်140ဈေးမှာရှိပါတယ်။မနစ်ကရက်ဆိုင်တရင်လှလခွင့်အခြေအနေပို့ဆိုလာတဲ့အတွက်သတင်းရောကြားသွားတာပါ။2018ခုနှစ်ကမြန်မာစစ်အစိုးရလက်ထက်ကနေအရက်တာအစိုးရအုပ်ချုပ်မှုအောင်ရောက်လာတဲ့အချိန်မှာတော့အစိုးရနဲ့စစ်သက်ကိုဝေဖန်ရေးသားတာနဲ့ဖန်စီအရေးယူခံရမှာကိုစိုးရိမ်ပုံမလို့တော့ အရက်စက်ပြေအင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။အဲ့ဒီနောက်ပိုင်းသတင်းလွတ်လပ်ခွင့်ပြန်ကျသွားတဲ့အချိန်ဒီကရက်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းခဲ့တာကြောင့်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်တွေကလွန်ခဲ့တဲ့စနေတုန်းကအနေထားမျိုးပြောင်းရွှေ့သွားပြီလို့လည်းဖော်ပြထားပါတယ်။မြန်မာသတင်းထောက်တွေအနေနဲ့စနစ်တကျဖန်ဆီးခံရတာတွေဆင်စာတိကျတာတွေရင်ဆိုင်နေရတယ်လို့ပဲသတ ွဲအနာသိမ်းထားတဲ့စစ်တပ်ရဲ့လိုရက်ကလုံးဝအံ့အားသင့်စရာတော့မရှိဘူးလို့လဲ RSF ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။